မြန်မာတနင်္ဂနွေလုံးဒီနေ့နိုဝင်ဘာ8ရက်မဲဆက်တင်ပေးနေတဲ့အချိန်ထဲမှာပဲတိုင်းဒေသတချို့မှာဆန္ဒမဲပေးရမှာအုံပြုတဲ့ဒစိုက်တော်အသူတွေစစ်ဆေးဖန်စီရမိတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါ။တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကမဲရုံတချို့မှာဆန္ဒမဲပေးရမှာအုံပြုတဲ့ဒစိုက်တော်အသူတွေကိုစစ်ဆေးဖန်စီခဲ့ရကြောင်းကော်မရှင်တွေက VOA ကိုအတည်ပြုပြောပါတယ်။မွန်ပြည်နယ်ရေးမြို့နယ်အစဉ်ဆံပြကျေးရွာမဲရွာအမှတ်6မှာပါတီမဲရုံကိုစလဲတူထံကစန္ဒမဲပေးရမှာအတုံးပြုတဲ့တစိုက်တုံးအတူကိုတွေ့ရှိတာကြောင့်ရေးမြို့မှရဲစခန်းမှာစစ်ဆေးနေပါတယ်လို့အစဉ်ဆံပြကျေးရွာရက်ကျေးကော်မရှင်အသွင်ရင်မှုဥကျော်စွာကဖီဝေကိုအခုလိုအတည်ပြုပြောပါတယ
်။အဲ့ဒီမှာအဲ့ဒီဒုလူဝင်ဆိုတဲ့အမျိုးသမီးကဟောလာဖို့အဲ့ဒီမဲရုံမှာရှိတယ်။ရှိတော့သူလက်ကအဲ့မှာသူလက်ကအဲ့ဒီမှာအဲ့တစိုက်တုံးနှစ်တုံးရှိတယ်ရှိတယ်နော်အဲ့ဒီဘေးမှာရှိတဲ့ပြည်သူကသူ့အဲ့ကိုဝိုင်းပြီးတော့မှစစ်တယ်စစ်ကြတော့ကပမတော့အဲ့သူတို့ကတင်းကြရတယ်တစိုက်တုံးရှိနေတယ်ဆိုတော့ရတော့အဲ့မှာသူတို့ဝိုင်းစစ်ကြတော့ကတစိုက်တုံးတစ်ခုမှကတစ်ခုကအတူတစ်ခုကအစ်စ်နေတယ်ခင်ဗျာပြီးတော့မှမဲလက်မဲ့အတူကတစ်ခုသူကမဲရုပ်ကိုစတယ်မဲရုပ်ကိုကြရပါခင်ဗျာ UFP ကမဲရုပ်ကိုစတယ်ပါခင်ဗျာလက်ရှိတော့ဦးဟိုကကွန်ဆင်ဥဥထတဲ့ဟိုရေသူခက်ကစီအမျိုးသမီးရတော့ရေမျိုးမရေစကံလို့ရောက်နေပါပြီခင်ဗျာ
။ပါတီမဲရောကိုစလဲတူဥထမှာတစိုက်တော်အတူတို့ရှိရတဲ့အခြေအနေနဲ့ပတ်သက်လို့ကိုတိုင်မြင်တွေ့ခဲ့ရတဲ့အစဉ်ဆံပြကျေးရွာရအိမ်မှုဥတန်းစိုးကအခုလိုပြောပါတယ်
ကျွန်တော်ကတော့ဒီမှာလူတွေကိုအတန်းလမ်းချိပေးတော့ဗောနော်လူတွေအတန်းလမ်းချိပေးတဲ့ကျမှာမဲကွန်မတီအောင်သူဟိကဒီအမားလာဆက်ပြေးလာတော့တွေ့တယ်တွေ့တော့သူကကျွန်တော်ကိုအင်းသားနေကိုပဲဆိုးနေအဲ့ဒီမှာကိုခဏဖမ်းပြီးဗောနော်သူ့မှာသူစိတ်တော့အတူတွေ့တယ်ဆိုတော့ကိုအောင်သူဟိကပြောတယ်ပြောတဲ့ချိန်မှာကျွန်တော်တို့ live ဖမ်းတဲ့ချိန်မှာသူကပြီးထွက်လာတယ်အော်ဝင်ပြီးထွက်လာတဲ့ချိန်မှာကျွန်တော်တို့ကရာကြီးရဲကသူ့ကိုဝင်ဖမ်းလာတယ်ဗောသူကအဲဒီတော့သူ့မှာပါပါလဲဆိုပြီးတော့အဲ့ဒီမှာသူ့ကိုစဲ့တယ်ပေါ့နော်။ဟုတ်ကဲ့သူ့မှာပါလီတွေ့ချင်းနေဆိုတော့ပါတီရဲ့လက်မှတ်ဒီသူ့မှာစိတ်သုံးနဲ့သုံးကြီးရအောင်ကိုတွေ့တယ်ပေါ့အမ။လက်ပြင်းနဲ့စရက်ကြီးပေါ့နော်။သူ့သူ့မှာတွေ့တယ်ပေါ့။အခုကတော့ဟိုစားပါတီအဓိကဂျိုးပါတီအားပါ
တီတရင်နဲ့ပတ်သက်ပြီးရဲစခန်းကိုပထမအကြံဆက်သွဲမင်းမြန်ရာအလုတ်များနေတဲ့အတွက်နောက်မှဆက်သွဲပါလို့ဖြေကြခဲ့ပြီးပြန်ဆက်သွဲတဲ့အခါဆက်သွဲမရခဲ့ပါဘူး။ပြည်ထောင်စုချက်ခံဖော်ပြရေးပါတီမွန်ပြည်နယ်အသွင်းရေးမှူးဦးဝင်းမော်ဦးကတော့ဖြစ်ရအသေးစိတ်မသိပေမဲ့ဥပဒေအရပဲဖြေရှင်းရမှာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပြောခဲ့ပါတယ်
။ကျွန်တော်ကတော့ခုနလိုပေါ့နော်ဒီဖြစ်စဉ်ကိုအသေးစိတ်မသိတဲ့အတွက်ကျွန်တော်သဘောထားမှတ်ချက်မပေးလို့ဘူး။သို့သောဥပဒေအရဆောင်ရွက်ခြင်းကိုတော့ဥပဒေအရပဲပြန်လဲဟိုပါတီနဲ့အမှန်ပတ်သက်မဲ့ဆိုရင်ဥပဒေအရပဲပြန်လဲဖြေရှင်းမှာပေါ့ဒီလိုပဲပြောရစ်နော်။
ရှမ်းပြည်နယ်မိုင်းရောင်မြို့နယ်ဟောင်ကျန်ကျေးရွာကမဲရော်အမှတ်3မှာလဲတစိုက်တော်အတူယူဆောင်လာသူတဦးကိုဖမ်းမိထားတယ်လို့တာချင်လက်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ဆိုင်ကြောက်ကအတည်ပြုပြောဆိုခဲ့ပေမဲ့အသေးစိတ်ကိုထည့်သွင်းပြောဆိုတာမရှိပါဘူး။အလားတူမန္တလေးတိုင်းစင်ကူမြို့ကမဲရော်တခုမှာလဲမဲလာပေးတဲ့လူတဦးထံမှာမဲပေးရမှာအတုံးပြုတဲ့တစိုက်တော်အတူတခုကိုဖမ်းဆီးရမိတယ်လို့သိရပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးတပ်ဆိုင်ရာကော်မရှင်ကိုတယ်လီဖုန်းဖြင့်ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။တီလာအစောပိုင်းကကြိုတင်မဲ့ပေးစင်မှာလဲအရာဝတီတိုင်းဒေသကြီးပဒိန်မြို့နယ်နဲ့ရန်ကုန်တိုင်းဒေသကြီးလှေကူးမြို့နယ်ပဲခူးတိုင်းရေသာရှိစတဲ့မြို့နယ်တွေမှာအလားတူတစိုက်တော်အတူတွေ့ရှိရတာကြောင့်တစိုက်တော်သူကန်ဆောင်သူကိုတက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေပုံမှ59အရာအရေးယူထားကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။ဒီဥပဒေအရပြစ်မှုထင်ရှားလျင်တစ်နှစ်ထက်မပိုတဲ့ထောင်တန်းဖြစ်စေကျတသိန်းထက်မပိုတဲ့ငွေတန်းဖြစ်စေဒါမှမဟုတ်ထောင်တန်းငွေတန်း200လုံးဖြစ်စေချမှတ်နိုင်တာဖြစ်ပါတယ်မဲရုံတစိုက်တော်သူတွေ့ရှိခဲ့တဲ့နောက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်တွေကိုအမှန်ချတစိုက်တော်မှာ UEC စာလုံးပါမပါစစ်ဆေးဖို့နဲ့မပါကြောင်းတွေ့ရှိပါကတက်ဆိုင်ရမဲရုံမှူးထံတရင်ပို့ဖို့တတိပေးထားပါတယ်ရှင်ကျွန်မအကနော် VOA အတွက်တရင်ပို့တာဖြစ်ပါတယ်